ပြီးခဲ့တဲ့စက်တင်ဘာလကမြန်မာနိုင်ငံမှာငြိမ်းချမ်းစွာဆန္ဒပြခဲ့သူတွေကိုစစ်အစိုးရကနှိတ်ကုတ်ခြင်းမပြုမီကရှိထားတဲ့နိုင်ငံရေးအကျဉ်းသားဥယေတဲ့အခုလက်ရှိနိုင်ငံရေးအကျဉ်းသားဥယေဟာပုံမများပြားလာနေတယ်လို့ထိုင်းနိုင်ငံအခြေစိုက်နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းကြီး AAPP ကပြောကြားလိုက်ပါတယ်။အခုမြန်မာနိုင်ငံအာဏာပိုင်တွေဖမ်းဆီးထားတဲ့နိုင်ငံရေးအကျဉ်းသားပေါင်းဟာ1800ကျော်ရှိသွားကြောင်းဒီထဲမှာ2009ခုစက်တင်ဘာလကဆန္ဒပြပွဲပြီးတဲ့နောက်ဖမ်းဆီးခံရသူများစီးရင်မပါဝင်သေးတဲ့အကြောင်း AAPP ကပြောပါတယ်။2006ခုနှစ်ထက်စာရင်2009ခုနှစ်မှာမြန်မာနိုင်ငံရဲ့နိုင်ငံရေးအကျဉ်းသားဥယေဟာ900ကျော်တိုးလာကြောင်းဖြင့်စီးရင်ခန်းစားကဖော်ပြပါတယ်။ဒါအပြင်နိုင်ငံရေးတက်ကြွလှုပ်ရှားသူတွေလာပြီးအဖမ်းခံနိုင်ဖို့ရန်အတွက်သူတို့ရဲ့မိသားစုဝင်တွေကိုမြန်မာအာဏာပိုင်တို့ကဖမ်းဆီးထားတဲ့စိတ်အနှောက်အယှက်ဖြစ်စရာကောင်းလာတဲ့လမ်းကြောင်းကိုအာဏာပိုင်တွေဟာအသုံးပြုနေတယ်လို့လဲ AAPP ဖွဲ့ကြီးရဲ့စီးရင်ခန်းစားကဖော်ပြပါတယ်။ဂျာတာပရီနီကထုတ်ပြန်တဲ့အဲဒီအစီရင်ခန်းစားကနိုင်ငံရေးအကျဉ်းသားတွေကိုအမြောက်အများစုပြုံးပြီးဖမ်းဆီးထားတဲ့နေရာရှိဌာနကိုလည်းဖော်ပြထားပါလေ။အဲ့ဒီထဲမှာကောလိပ်ကျောင်းတစ်ကျောင်းဘာသာရေးနယ်မြေတစ်ခုနဲ့ရဲစခန်းများလည်းပါဝင်တယ်လို့သိရပါဗျ။